โอเคปอมอฟ่าดร.จอร์เซเวครับเนี่ยเราณလုံးพอกตาเนี่ยปัดตะปีดอลงแก่ได้5ลาแล้วก็บ่เนาะสไลด์ละตรงกาที่ปูเงยดูริมาปูผิดลาละเนี่ยติซ้อมมุกากวยยีนอกชูดิลักษณะริจองเผยพี่มาไอ้ตรงกาที่โควิดမျိုးกวยติ BA4 เนี่ย BA5 ปอเนาะมาปอลาได้ด้วยโควิดบักก็เปลี่ยนแห่เกยมาได้เสียยีอกุรอเสียยีဒီနှလုံးဖောက်တာကိုဖြစ်စေတဲ့ဒီနှလုံးသွေးကြောပိတ်လာနိုင်တာကိုကြိုသိနိုင်ဖို့စစ်စစ်ကြည့်နိုင်တာတွေကိုအဓိကဆွေးနွေးမှာပါဆရာအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာ
သွေးကြောပိတ်တာကိုသိနိုင်ဖို့အတွက်ကတော့ဒီ ECG နဲ့နောက်တစ်ခုကဒီနှလုံးကြွက်သားတွေကျက်သွားလို့သွေးထဲမှာထွက်လာတဲ့နှလုံးထဲကအင်ဇိုင်းတစ်ခုပေါ့နော်အာ troponin ဆိုတဲ့ဟာကိုစစ်မှာပဲသိနိုင်တာပေါ့တခြားနည်းနဲ့ကျွန်တော်တို့ဘယ်လိုမှမသိနိုင်ပါဘူးမသွေးကြောကျင်းတာကိုတော့အေးစီစီကျွန်တော်တို့ယောဂါရှာကြည့်လို့ရတယ်ပေါ့။လူပြောက်ကဒီလိုလက္ခဏာနဲ့လာတယ်ကျွန်တော်က ECG ဆွဲကြည့်လိုက်တယ်။ ECG မှာကျွန်တော်တို့ကြောကျင်းနေလို့ယူဆရတဲ့ကျွန်တော်ဒီ electrical changes ရှိပြီဆိုလို့ရှိရင်တော့ကျွန်တော်ကဒါတွေ့ကြောကျင်းယောဂါလို့သတ်မှတ်လို့ရတယ်။အဲ့ဒီထွက်ကြတဲ့အခါကျတော့ဒီလိုမျိုးလက္ခဏာတွေရှိတယ်။ဒါပေမဲ့ ECG ဟာပုံမှန်ပဲဖြစ်နေတယ်။အဲ့ဒါဆိုရင်ကျွန်တော်ကနောက်တစ်ဆက်ပါလုပ်လဲဆိုတော့ exercise ECG ပေါ့။ transmitter ပေါ်မှာပြေးခိုင်းလိုက်တယ်ECG ကို continuously ကျွန်တော်တို့တတ်ထားတယ်။အဲတော့သူ့ဘာနဲ့သူကျွန်တော်က speed ကိုမြန်ပေးတယ်၊မြန်ပေး၊မြန်ပေးရင်းနဲ့ကျွန်တော် patient ရဲ့ ECG အပြောင်းအလဲတွေကိုကြည့်တယ်။အဲဒီကွာရင်မအောင်တာ၊မောတာ၊ဒီလက္ခဏာတွေဘာတွေပေါ်လာလဲဆိုတာကိုကြည့်ပြီးတဲ့အခါမှာကျွန်တော်ကဒါသွေးကြောကျင်းတာရှိတယ်မရှိဘူးဆိုတဲ့အခြေကိုထုတ်လို့ရတယ်။
ဟုတ်ကဲ့ဆရာကြီး။တကယ်လို့အခုလိုမလုပ်နိုင်ရောဆရာကြီး။နောက်ဆက်စစ်ဖို့အတွက်က
တကယ်လို့များလူနာကမပြေးနိုင်ဘူးပုံမှန်ဒုနာလို့ပဲဖြစ်ဖြစ်အသက်ကြီးလို့ပဲဖြစ်ဖြစ်အကြောင်းတစ်ခုကြောင့်မပြေးနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ကနောက်နှလုံးခုန်မြင်အောင်ဆေးထုတ်ပြီးရခါမှာကျွန်တော်က nuclear scan ဆိုတာရိုက်ချင်ရိုက်ကြည့်လို့ရတယ်သို့မဟုတ်ဒီ stress echo ပေါ့နှလုံးတည်တည်တပ်ပံကိုလုပ်လို့ရပါတယ်အဲတော့ဒါနောက်ခုလုပ်လို့ရနိုင်တာကတော့သွေးကြောကိုဆေးထုတ်ပြီးတော့နှလုံးသွေးကြော CT တက်မှန်ဆိုတာကိုလက်ကြည့်လို့ရပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာပုံမှန်ပေါ့နော်နှစ်စင်သဘောမျိုးတချို့နိုင်ငံတွေမှာစီစစ်တာအလေးထားလို့ဖြစ်ကြပါတယ်ဆရာမြန်မာနိုင်ငံမှာတော့လောလောဆယ်အလေးထားတစ်ခုဖြစ်တော့မတွေ့ရသေးဘူးပေါ့နော်အဲ့ဒီအနေထားကရောဘယ်လောက်ထိကျိုသိဖို့အတွက်အထောက်အကူပြုနိုင်လဲဆရာ
ကျွန်တော်ဒီ regular check up ဆိုတဲ့ဟာတွေကလည်းတော်တော်လေးတော့ပြောရတော့ခက်တယ်ဥပမာဟဲ့လား regular check up လုပ်လိုက်တယ်နှလုံးသွေးကြောကျင်းနေလို့တွေ့တယ်။ဒါကကျင်းတဲ့သွေးကြောတိုင်းကလည်းပိတ်ချင်မှပိတ်တယ်။ယောဂါရှာလိုက်တယ်။သွေးကြောမကျင်းဘူးလို့အဖြေထွက်တယ်။ဒါမှမဟုတ်ရင်တာမန်လောက်ပဲကျင်းပါတယ်လို့အဖြေထွက်တယ်။အဲ့ဒီလုံးဝမကျင်းတဲ့သွေးကြောကတော့လည်းကောင်းတာမန်လောက်ပဲကျင်းတဲ့သွေးကြောကတော့လည်းကောင်းတစ်ခါတလေထားပြီးတော့ပိတ်တာမျိုးရှိတတ်ပါတယ်။ဘာလို့လဲဆိုတော့သွေးကြောကျင်းယောဂါနဲ့သွေးကြောပိတ်တဲ့ယောဂါရဲ့တဘာဝကနည်းနည်းလေးကွာခြားတယ်။သွေးကြောကျင်းနေဆိုတာကသွေးကြောထဲမှာဒီလိုအောင်ပြောရင်အဆီပေါ့လေ။ cholesterol plaque တွေနဲ့သွေးကြောနံရံထဲမှာလာပြီးတော့ထူးနေတဲ့အတွက်သွေးသွားတဲ့လမ်းကြောင်းမှာသူကအသာဆီးဖြစ်နေတာ။ဒါသွေးကြောကျင်းတာပဲရှိတယ်။သွေးကြောပိတ်သွားတာကြတော့အလိုမဟုတ်ဘူး။သွေးကြောရဲ့နံရံကပေါက်သွားတာ။ပေါက်သွားတဲ့အတွက်အဲ့ဒီနေရာမှာသွေးထဲမှာပါလာတဲ့သွေးဥမွားလေးတွေကညာကပ်ပြီးတော့အိမ်မှာသွေးကလေးလေးစပြီးတရေတည်တယ်။အဲ့ဒီသွေးကလေးလေးပေါ်မှာနောက်ထပ်သွေးကြောထဲမှာပါလာတဲ့ fibrin ဆိုတဲ့သွေးခဲစီနိုင်တဲ့ဓာတ်တွေကလာပြီးစုပုံရင်းစုပုံရင်းနဲ့သွေးကအကြီးဖြစ်သွားပြီးတော့သွေးကြောထဲမှာသွားပိတ်တာ။အဲ့တော့ငကိုကလေးကအရန်ကျင်းနေတဲ့သွေးကြောထဲမှာရှိတဲ့အစီဘက်ကပေါက်သွားလို့လေသွေးကြောပိတ်တာဖြစ်နိုင်တယ်လို့ငကိုနဲ့ကတာမန်လေးလောက်ပဲကျင်းနေတဲ့အစီဘက်ကလေးကပေါက်သွားရင်လေသွေးကင်းနဲ့ပိတ်သွားနိုင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အဓိကဒီသွေးကြောကိုပိတ်စေနိုင်တဲ့အဓိကအကြောင်းရင်းဆိုရောဆရာ
သွေးကြောပိတ်နိုင်တဲ့အဓိကအကြောင်းရင်းကအဲ့ဒီသွေးကြောထဲမှာရှိနေတဲ့အစီကလေးမပေါက်သွားအောင်ကာကွယ်ခြင်းလေသို့မဟုတ်သွေးကြောထဲမှာရှိနေတဲ့အစီဘက်လေးတွေဟာဘယ်သူကပေါက်သွားနိုင်လားလားရှိတယ်လေဆိုတာကိုသိအောင်လုပ်နိုင်တဲ့ဒီမက်တက်ကလားလေသွေးကြောပိတ်တာကိုကြိုသိနိုင်တာပေါ့အဲ့အရာတွေကိုပြီးဖို့ကြတော့လေတာမန်နည်းနဲ့စစ်ဆေးလို့မရဘူးဒီ CT တို့ MRI တို့အပြင်နှလုံးသွေးကြောထဲကိုပိုက်ကလေးထည့်ပြီးတော့ intravascular ultrasound ဆိုတဲ့နော် ultrasound လို့ဟာမျိုးကိုဒီသွေးကြောထဲထိကျွန်တော်တို့ဒီကင်မရာသေးသေးလေးတွေထည့်ပြီးတော့စစ်ကြည့်မှာပဲသိနိုင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာသွေးကြောကျင်းတာကနေလေတဖြည်းဖြည်းဒီသွေးကြောပိတ်နိုင်တဲ့အနေအထားအတွက်မျိုးဆိုရင်ဆရာကြီး
ွေးကြောကျင်းနေလို့ကိုသိထားပြီဆိုလို့ရှိရင်တော့ဒီွေးကြောကျင်းနေတဲ့လူမှာရှိနေတဲ့ကိုလက်စထရောပလတ်ကမပေါက်သွားအောင်ဒီပလတ်ကိုတည်ပယ်ဖြစ်အောင်လုပ်နိုင်တဲ့ဈေးရှိပါတယ်အစီကြစီလို့လူများသိထားတဲ့စတက်တင်ပေါ့နော်အဲ့ဒီစတက်တင်ဆိုတဲ့ဈေးတွေကတော့ဒီွေးကြောထဲမှာရှိနေတဲ့အစီကဲအစီပတ်တွေကိုပေါက်မသွားအောင်တေဘယ်ဖြစ်နေအောင်လုပ်ပေးနိုင်တဲ့ဈေးဖြစ်ပါတယ်တော့ဒီယောဂရှာပြီးတော့ကျင်းလို့လေကျွန်တော်ကမပိတ်အောင်ဘလိုနေဘလိုထိုင်ဆိုတဲ့ဟာတော့ပြောရတာတော့ဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုသွေးကြောပိတ်တာကိုကြိုသိနိုင်ဖို့ဆေးစစ်တာတွေနဲ့ပတ်သက်ပြီးတော့ဗောနော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ပါဆရာကြီ
းအဓိကတော့ခုနမေးတယ်လို့ဗောနော်အဲ့ဘလိုများကြိုသိနိုင်အောင်ဆစ်ဆေးလို့ရတယ်လေနော်ဆစ်ဆေးရင်ကအကျိုးရှိမှာလားဆိုတော့ကျွန်တော်ပြောတယ်လို့အကျိုးရှိတာလေရှိတယ်လို့ဖြစ်ပေမဲ့လေနော်ကျွန်တော်ဘာတော့ဒီမှာကျွန်တော်တို့အများကြီးအပါပြည်ထဲမှာလေတချို့တော်တော်လေးဟလာလူပြီးတင်ရှာစီးပွားရေးသမားတွေနာမည်ကြီးတွေအထိုင်းမှာသွားပြီးဆစ်လာတယ်နှစ်ပတ်ပဲရှိသေးတယ်စင်ကူသွားပြီးဆစ်လာတယ်တလားပဲရှိသေးတယ်သူကျော်ပိတ်သွားတယ်ဆိုတာတွေကျွန်တော်လည်းခဏခဏကြားနေရတာပေါ့နော်သူတို့ဆစ်လာတယ် normal ပဲအကုန်လုံးကောင်းတယ်ကျွန်တော်မန္တလေးမှာလည်းရှိသေးရန်ကုန်မှာလည်းရှိသေးအနေနဲ့ရမှာလည်းကြားနေကြတာပေါ့နော်ဆိုတော့ဒီဆစ်သေးတာကကောင်းပါတယ်ဆစ်ချင်းအဖြစ်ကိုမှနှလုံးသွေးကြောကျင်းသွေးကြောပိတ်ယောဂါဖြစ်စေနိုင်တဲ့အခြေခံအကြောင်းရင်းတွေဖြစ်တဲ့သွေးတိုးတို့စီချိုးတို့အစီပြားခြင်းတို့ဒါတွေကိုသိရင်ကျွန်တော်တို့ကကြိုးပြီးတော့ကုလို့ရတယ်အဲ့တော့စစ်တော့စစ်တယ်မကုရင်တော့လည်းတစ်ခါပဲပေါ့နော်အဲ့တော့စစ်တဲ့အတွက်အဲ့လိုသိနိုင်တယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ